Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကို line to meter 19.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်ပါရှင်ကျမတင်ကီထိုက်ပါရခိုင်ပြည်နယ်မောင်တော်အကျန်းဖတ်ကိစ္စကိုတက်မတော်ဘက်ကကင်တွရာမှာအစိုးရရဲ့ဆုံးဖြတ်ချက်ကိုရယူဆောင်ရွက်တယ်လို့တက်မတော်ကဒီကနေ့ပြောပါတယ်မြောက်ကိုရီးယားဘက်ကဆန့်သလိုက်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘက်ကဖြတ်တန်းခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားတို့ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာတော့ဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအကြီးအကျယ်ရေကြီးနှိမ့်မြုံနေစေဖြစ်တာကြောင့်ကုညီကယ်ဆယ်ရေးအထောက်လှုပ်ဆောင်နေကြရပါတယ်။ဒီအကြောင်းကိုကြားကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုကြောင့်တင်းရှောင်နေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့
အခုဦးစင်းတို့မောင်တော်အလိုတော်ပြေးချောင်းမှာဟို400ကျော်ရှိတယ်ဒုက္ခသည်ပေါ့နော်။တေးတောင်ဦးစင်းတို့အလိုတော်ပြေးချောင်းမှာဆိုလို့ရှိရင်400နေပါလို့ရှိတာပေါ့ဆိုတော့အဲဒီဒုက္ခတွေတော်တော်လောလောဆယ်မှာစားဝတ်နေရအဝတ်အထည်အကျန်းမာရအတွက်အမလိုအပ်တဲ့သူတို့စိတ်ခွင်ရတယ်ဖြစ်ဖို့အတွက်ကိုတော့
အလိုတော်ပြစ်ဆရာတော်ကြီးရဲ့လက်ထောက်ဆရာတော်အရှင်ကုမာရမိတ်ကြားခဲ့တာဖြစ်ပါတယ်အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ရခိုင်ပြည်နယ်ဒုက္ခသည်တွေအရေးအတွက်ကုလသမဂ္ဂရဲ့စိုးရိမ်ပူပန်မှုအကြောင်းနဲ့မြန်မာငြိမ်းချမ်းရေးတွစ်ဆုံဆွေးနွေးမှုအပေါ်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်အဖွဲ့တို့ရဲ့သဘောထားတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားဘက်ကဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းမှာဂျပန်နိုင်ငံဘော်ကနေဒုံးကျည်တစ်စင်ပြစ်လွတ်ဆန့်သက်ခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားအစိုးရတို့ဘက်ကချက်ချင်းတုံ့ပြန်ခဲ့ကြပါတယ်။ဒုံးကျည်ကအပိုင်း၃ပိုင်းကွဲထွက်သွားပြီးတဲ့နောက်ဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းရဲ့အရှိတ်ပဲပစိဖိတ်သမုဒ္ဒရာတဲကိုကျရောက်ခဲ့တယ်လို့ဂျပန်ဘက်ကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒုံးကျည်ဆန့်သက်မှုကိုတုံ့ပြန်ပြောဆိုပါတယ်။ဂျပန်နိုင်ငံဘော်ကနေဒုံးကျည်ဆန့်သက်ပြစ်လွတ်တဲ့တရလွန်ပြုမှုဆောင်ရွက်ချက်ဟာဆိုရင်မကြုံစဘူးကြီးမားတဲ့ချင်းချမှုဖြစ်ပြီးဒေတာရင်းငိမ့်ချင်းရင်းနဲ့လုံချုံရေးကျိုးပေါက်ပျက်စီးမှုကြီးဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံဘော်ကနေကြော်ပြီးဒုံးကျည်ဆန့်သက်ချိန်မှာတော့ဂျပန်နိုင်ငံတွင်းမှာလည်းအရေးပေါ်အချက်ပေးသံတွေစုညံသွားပါတယ်။ဂျပန်လူတို့အတွင်းမှာလည်းစိုးရိမ်ထိတ်လန့်ခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကိုတောက်ပြန်အနေနဲ့တောင်ကိုရီးယားဘက်ကလည်းပြီးခဲ့တဲ့သတင်းဘက်ကဒုံးကျည်ဆန့်သက်မှုဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။အမေရိကန်နဲ့ပူးပေါင်းပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သက်မှုကိုတုံ့ပြန်မယ်လို့လည်းတောင်ကိုရီးယားကပြောပါတယ်။ဆွေးနွေးညှိနှိုင်းဖို့ပြောနေတဲ့ကြားကပဲမြောက်ကိုရီးယားဘက်ကဒုံးကျည်တွေနဲ့ရန်စနေတာတွေကအတော်လေးစိတ်ပျက်ဖို့ကောင်းတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတေလာဆန်ကတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနဲ့တယ်လီဖုန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတရုံးရဲ့အကြီးတန်းပြောခွင့်ရကပြောပါတယ်။ဂျပန်နိုင်ငံဘက်ကတော့တောင်ကိုရီးယား၊အမေရိကန်နောက်တခြားဆိုးရိမ်နေကြတဲ့နိုင်ငံတွေနဲ့ထဲထဲဝင်ဝင်ပူးပေါင်းပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သက်မှုကိုတုံ့ပြန်မယ်လို့ဂျပန်အစိုးရအတွင်းဝင်ကပြောပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ဆန့်သက်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့အင်္ဂါနေ့နှောင်းပိုင်းမှာဆွေးနွေးကြဖို့ရှိတယ်လို့နယူးယောက်ကကုလသမဂ္ဂဆိုင်ရာတန်တမန်တို့ကပြောဆိုကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းမှာအပူပိုင်းမုန်တိုင်းဟာဗေးဝင်ရောက်သွားပြီးတဲ့နောက်ဒီကနေ့ထီမိုအပြင်းထန်ဆက်ရွာနေပြီးနိုင်ငံရဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ဟျူစတန်မှာဆူဆိုဝါရည်ကြီးနေပါတယ်။ကြာလပတိနေ့ရောက်မှဒေသရင်းကနေလုံးဝထွက်သွားမဲ့မုန်တိုင်းကြောင့်နောက်ထပ်မိုးရေချိန် 25 စင်တီမီတာကနေ 50 စင်တီမီတာအထိရွာသွန်းနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းချပါတယ်။ဒါဟာဆိုရင်ဟျူစတန်မြို့တစ်ဝိုက်အပအဝင်ဒေသရင်းမှာလက်ရှိရွာသွန်းပြီးသားမိုးရေချိန်နဲ့မှာပေါင်းရင် 60 စင်တီမီတာအထိတက်သွားမှာဖြစ်ပါတယ်။မုန်တိုင်းကြောင့်တက်ဆက်စ်ပြည်နယ်မှာမနေ့ပြန်ပုတ်ထွန်းနေမြေပြိုမှုတွေထပ်ဖြစ်လာနိုင်တယ်လို့လည်းခန့်မှန်းချပါရယ်။အိမ်တွေလမ်းမတွေပေါ်မှာရေတွေရှာနေပြီးရေဘေးဒဏ်ခံရသူတွေကိုအနေရကင်းကင်းကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေဆက်တိုက်လှုပ်ဆောင်နေပါရယ်။လူပေါင်း3000ထက်မနည်းကိုကယ်တင်နိုင်ခဲ့တယ်လို့လူပေါင်း8000ဟာလည်းယာယီခလုံးရေးစခန်းတွေမှာနေထိုင်နေကြရတယ်လို့ Houston မြို့တော်ဝန် Sylvester ဌာနကသတင်းလာနေမှာပြောပါရယ်။မုန်တိုင်းကြောင့်လူ6ဦးသေဆုံးခဲ့ရပြီးဖြစ်ပါရယ်။သဘာဝဘေးအန္တရာယ်ဆိုင်ရာအကူအညီဆောင်ရွက်ပေးဖို့အတွက် Texas ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တပ်ထောင်ခွဲစီလုပ်ထားတယ်လို့ Texas အုပ်ချုပ်ရေးမှူး Greg Abbott ကလည်းပြောပါရယ်။သမ္မတဒိုနယ်ထရမ့်နဲ့သမ္မတကရောမလာနီယာတို့လည်းဒီကနေ့တက်ဆက်စ်ပြည်နယ်ထက်ကအရေးကြီးရေရှည်နေတဲ့နေရာတွေကိုသွားရောက်ဖို့ရှိပါတယ်
။ဥရောပမှာနိုင်ငံရေးခလုံးကွင်းရာရေးကျိုးပန်းကြတဲ့အာဖရိကဒေသကလူတွေအနေနဲ့မြေထဲပင်လယ်ကိုအန်ဒီယရီကျုံနိုင်တဲ့အနေထားမျိုးနဲ့အရင်ဆုံးဖျက်ကူးလာဖို့မလိုပဲသူတို့ရဲ့နိုင်ငံတွေမှာတင်စစ်ဆေးပေးမဲ့အစည်းအဝေးတစ်ခုကိုချမှတ်ဖို့ဥရောပနဲ့အာဖရိကခေါင်းဆောင်တွေကမနေ့တနင်္လာနေ့ကသဘောတူညီခဲ့ကြပါတယ်။ တရားမဝင်ရွှေ့ပြောင်းဝင်ရမှုကိုအစည်းအဝေးတကြကင်တွန်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့ရည်ရွယ်ပြီးပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကညီလာခံတစ်ခုကိုမနေ့တနင်္လာနေ့ကပါရီမြို့တော်မှာကျင်းပခဲ့တာပါအခုသဘောတူညီချက်ကတော့ပြည်ပခန့်ကိုအကောင်းဆုံးထိထိရောက်ရောက်နဲ့ချက်ချင်းစနိုင်မဲ့အဖြစ်ဖြစ်တယ်လို့ပူရဲကြေညာချက်မှာပြင်သစ်သမ္မတကပြောဆိုထားပါတယ်ဒီနေ့အတွင်းမှာပဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြသူ3,200,000နီးပါးရှိတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုပြီးဒီတဲခါအများစုကအီတလီနိုင်ငံကိုရောက်ရှိခဲ့ကြတာပါပင်လယ်ကိုဖြတ်ကူးမှုအတွင်းလူပေါင်း2,400ရုပ်ကတော့သေဆုံးပျောက်ဆုံးခဲ့ကြပါတယ်ဥရောပကိုသွားမဲ့လေရေကြီးကိုရောက်ဖို့တဲကန္နရကိုဖြတ်တန်းလူကုန်ကူးမှုပပျောက်ရေးမှာချက်နဲ့နိုင်ဂျာနိုင်ငံတို့ကစစ်ပြေးဒုက္ခသည်တွေပြန်လည်နေရာချထားရေးစဖို့လိုအပ်ပြီးဆိုတာကိုလည်းပူရဲကြေညာချက်မှာအလေးပေးဖော်ပြထားပါတယ်။နိုင်ဂျာနဲ့ချက်အန်နာပိုင်တို့ထံမှမှတ်ပုံတင်ထားပြီးကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့စီးရင်မှာပါဝင်တဲ့ဒုက္ခသည်တွေကိုတော့ဒီလုပ်ငန်းစဉ်အရာဥရောပကိုတရားဝင်သွားခွင့်ပြုမှာဖြစ်ပါတယ်။ဒီအစီအစဉ်အပေါ်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒေးကလည်းကြိုဆိုလိုက်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှလူမျိုးရေးခွဲခြားမှုအဆုံးသတ်ဖို့တောင်းဆိုခဲ့တဲ့နိုင်ငံသားလူ့အခွင့်အရေးကောင်ဆောင်မာတင်လူသာကင်ဂျူနီယာရဲ့နာမည်ကျော်မိန့်ခွန် I have a dream ပြောကြားခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ချီတက်ပွဲအဖြစ်ရာနဲ့ချီတဲ့ခရီးယံဖုန်းတော်ကြီးတွေကဝါရှင်တန်မြို့တော်မှာတနင်္လာနေ့ကလမ်းလျှောက်ချီတက်ခဲ့ပါတယ်။မကြာခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့လူမျိုးရေးခွဲခြားမှုတွေအဆုံးသတ်ဖို့လည်းလမ်းလျှောက်ချီတက်ကြသူတွေကတောင်းဆိုခဲ့တာပါ။လမ်းလျှောက်ချီတက်ပွဲကိုမာတင်လူသာကင်ရဲ့အကြီးဆုံးသားဖြစ်သူတတိယမြောက်မာတင်လူသာကင်ကတိတ်ခါရောရဖုန်းတော်ကြီး L Sharpton နဲ့အတူတခြားသောဘာသာပေါင်းစုံကပုဂ္ဂိုလ်တွေနဲ့တက်ရောက်ပါတယ်။လွန်ခဲ့တဲ့54နှစ်ကနိုင်ငံသားလူအခွင့်အရေးတောင်းဆိုသူတွေချီတက်ခဲ့တဲ့လမ်းကြောင်းကိုပဲတနင်္လာနေ့ကချီတက်ခဲ့တာပါ။ဒီပွဲကို Catholic, Baptist, Jewish, Hindu, Sikh စတဲ့ဘာသာပေါင်းစုံကပုဂ္ဂိုလ်တွေတက်ရောက်လာပါတယ်။ American လက်ရှိအစိုးရအဖွဲ့ကလူမျိုးရေးခွဲခြားမှုနဲ့လူဖြူကြီးစိုးရေးကိုဆန့်ကျင်တဲ့လုပ်ရက်တွေထိထိရောက်လုပ်ကိုင်လာတာမရှိသေးဘူးဆိုပြီးတော့ချီတက်ပွဲတက်ရောက်လာသူတွေကပြောပါတယ်။ Virginia ပြည်နယ် Charlotte ဘုံမြို့မှာနာဇီဝါဒလိုလားသူတွေနဲ့လူဖြူလူမျိုးကြီးဝါဒီတွေမကြခင်ကစီစဉ်တဲ့ဆန္ဒပြပွဲတစ်ခုကနေအမျိုးသမီးတည်ဆုံပြီးတော့20ကျော်တန်ရာရတဲ့အထိရုံရင်ဆန်ခါဖြစ်ခဲ့ပြီးနောက်မှာဒီလမ်းလျှောက်ချီတက်ပွဲကျင်းပတာဖြစ်ပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုစစ်တပ်ကကင်တွယ်တဲ့နေရာမှာအစိုးရရဲ့အဆုံးဖြတ်ကိုရယူဆောင်ရွက်ရတာဖြစ်တယ်လို့တပ်မတော်ကဒီကနေ့ပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုကင်တွယ်ဖို့တမတော်ဘက်ကနိုင်ငံရဲ့လုံခြုံရေးဆိုင်ရာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူလိုပေမဲ့အဓိကအဆုံးအဖြတ်ကတမရပေါ်မှာမူတည်တယ်လို့လည်းအခုလိုပြောဆိုသွားပါဗျ။
ကျွန်တော်တို့တမရရဲ့အနေနဲ့ကျွန်တော်ပြောသွားတဲ့ပါလဲပါပါတယ်။ကျွန်တော်တို့ဒီနိုင်ငံတော်အစိုးရရဲ့ပုံကဲမှုအောင်ပါပဲ။နိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။တကူကူလုပ်မယ်ဆိုရင်လည်းကျွန်တော်တို့ဒီအဆုံးဖြတ်ကိုယူပါမယ်။နိုင်ငံတော်ဆွေးနွေးပွဲကိုတည်ပြပြီးဆုံးဖြတ်ယူပါမယ်။ကျွန်တော်တို့တက်မတော်ဘဏ်အနေနဲ့မှာကာဝေးဝင်ကြီးတို့တက်မတော်ကဝေးဦးစည်းချုပ်တို့ဒုတိယတက်မတော်ကျုပ်တို့အနေနဲ့နိုင်ငံတော်ဆွေးနွေးပွဲနဲ့တွေ့တဲ့အခါမှာဒီကုရခိုင်ပြည်စစ်တပ်ပတ်သက်ပြီးတော့မှဖြစ်နေတဲ့အနေအားတွေအပြီးပါဖြစ်တဲ့အနေအားတွေအပြီးပါကျွန်တော်တို့တက်မတော်ဖြစ်ချင်တဲ့အနေအားတွေသုံးခုကိုကျွန်တော်ဆွေးနွေးပါမယ်။တမားပြင်းတို့ကျွန်တော်တို့ဖြစ်နေတဲ့အနေအားလက်ရှိအနေအားပါတော့ဒါတော့လူမှုကွန်ရက်မှာရောကျွန်တော်တို့ပရင့်တက်မီဒီယာတွေရောကျွန်တော်တို့ပုံမှန်ဒီနေရာသဘောကကာလုံရဲ့သဘောတရားမှာအတက်မတော်က6မဲပါတယ်အဲကျွန်တော်တို့ဒီဘက်ကဒီဘက်ကရက်ကက9မဲပါတယ်အဲကာလုံကခေါ်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့အဲတက်မတော်လုံးချက်တာလုံးမယ်ဆိုပြီးတော့မြင်နေတာဒီအများကြီးရှိပါတယ်တကယ်ကတော့ကျွန်တော်တို့ခုနတင်ပြခဲ့တယ်လို့ပါတယ်ဘယ်လိုပဲဆွေးနွေးဆွေးနွေးနောက်ဆုံးအဆုံးဖြတ်ကတော့တက်မတော်ကြီးရဲ့ဆုံးဖြတ်မယ်ဖြစ်ပါတယ်
တက်မတော်သတင်းမှန်ပြန်ချရေးအဖွဲ့ဒုတိယဥက္ကဋ္ဌဘိုးချုပ်အောင်ရဲဝင်ပြောဆိုခဲ့တာပါဒီကနေ့နေပြည်တော်မှာပြုလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာစစ်တမ်းမှုတွေသတင်းမီဒီယာတွေတက်ရောက်မေးမြန်းဆွေးနွေးခဲ့ပါတယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုကင်တွယ်ရှင်းလင်းတဲ့နေရာမှာတက်မတော်အနေနဲ့နေမြေဒေသအခြေအနေကိုကြည့်ပြီးစစ်တပ်အင်အားနဲ့ရဲတပ်ဖွဲ့အင်အားအသုံးပြုတယ်လို့လည်းပြောဆိုသွားပါတယ်နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးမှုတွေကြောင့်ဒေသခံတွေကမြန်မာအစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာထားတဲ့အာဆာအဖွဲ့နဲ့ပူးပေါင်းသွားတာမျိုးလည်းဖြစ်နိုင်တဲ့အကြောင်းနိုင်ငံတကာစစ်တမ်းမှုတို့ကဆွေးနွေးပါတယ် ဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာဘက်ခြမ်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေမျှဝေဖို့ကိုလည်းဘင်္ဂလားဒေ့ရှ်စစ်တပ်မှကတောင်းဆိုပါတယ်။ဒီကနေ့နေပြည်တော်ဗီယက်နမ်ရှိတာမှာပြုလုပ်တဲ့ရခိုင်အကြမ်းဖက်မှုအရေးသတင်းစာရှင်းလင်းပွဲမှာတော့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုတိယဥက္ကဋ္ဌဗိုလ်ချုပ်အောင်ရဲဝင်းနဲ့စစ်ဖက်ရေးရာနဲ့လုံခြုံရေးဆိုင်ရာဒုတိယရာရှိချုပ်ဗိုလ်ချုပ်တန်းထွတ်သိန်းတို့ကရှင်းလင်းခဲ့ကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကဗန်တခုရဲ့အပြင်းမငွေထုတ်ဖို့စောင့်နေကြတဲ့လူအုပ်ဒီကနေ့အသေးခံပုံခွဲတက်ခံရတာကြောင့်လူ9ဦးထက်မနည်းသေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ကဘူးမြို့ရဲ့တပ်ဖွဲ့ပြောခွင့်ရသူတဦးက POA ကိုအတည်ပြုပြောဆိုပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အမေရိကန်တပ်ရုံးနဲ့မလန်မကန်ကကဘူးဗန်ခွဲတခုရဲ့အဝယ်မှာတိုက်ခတ်မှုဖြစ်ခဲ့တာပါ။လက်ခထုတ်ဖို့အတွက်တန်းစီနေကြတဲ့လူအုပ်ထဲအာဖဂန်စစ်တပ်နဲ့တခြားလုံခြုံရေးဌာနတွေကဝန်ထမ်းတွေလည်းပါတယ်လို့မျက်မြင်သိသူတွေကပြောပါတယ်။ဒီတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောဆိုထားပြီးသူတို့ရဲ့တက်ခတ်မှုကြောင့်လဆာလာထုတ်ကြတဲ့အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့ဝန်ထမ်းတွေအများပြားတိုက်ဆုံသွားတယ်လို့လည်းတာလီဘန်ပြောခွင့်ရကပြောပါတယ်။နှစ်စဉ်ကျင်းပတဲ့အစ်ပွဲတော်ဆင်နွှဲဖို့အာဖဂန်ပြည်သူတွေပြင်ဆင်နေချိန်မှာပဲအခုတက်ခတ်မှုဖြစ်ပွားခဲ့တာပါ။
အိန္ဒိယနိုင်ငံဘီဟားပြည်နယ်ရှေ့ဘက်ခြမ်းမှာရေဘေးကြောင့်သေဆုံးသူ914ယောက်ရှိသွားပြီလို့အိန္ဒိယအစိုးရကကြေညာပါတယ်။မိုးရေအဆက်မပြတ်ရာသွင်းခဲ့ပြီးနောက်ဘီဟားပြည်နယ်ရင်းကဘာဂမတီလက်ခန္ဒာယီနဲ့ဖာဂူမြစ်တွေရေကြီးခဲ့ပြီးကမ်းမတွေပြိုချခဲ့တာကြောင့်လူတွေကိုဘေးလွရာရွှေ့ပြောင်းကယ်ဆယ်ခဲ့ရပါတယ်ရှင်။
ကင်ညာနိုင်ငံရဲ့အစင်းမြင့်တရားရုံးကအတိုက်ခံပါတီကိုတရားဝင်မဲ့စီရင်ပုံစံဆောင်ရွက်တဲ့နဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာဆာဗာတွေကိုဝင်ရောက်ကြည့်ရှုခွင့်ပေးလိုက်ပါတယ်။သမ္မတဦးရူကင်ညာသားကအတိုက်ခံပါတီခေါင်းဆောင်ရီလာအိုဒင်ဂါကိုမဲအရေးအတွက်တည်ထမလေးတန်းနဲ့အတားရလိုက်တယ်ဆိုတော့သမ္မတရွေးကောက်ပွဲမဲရလတ်တွေပေါ်အတိုက်ခံဖက်ကစောဒကတတဲ့အတွက်တရားရုံးကတရားဝင်ကြားနာမှုစတင်လိုက်တဲ့တင်းနှင်းလာနေမှာပဲဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။မဲပေးတဲ့စနစ်အတွင်းအင်တာနက်ကထုတ်ဖော်ဝင်ရောက်မှုတွေရှိခဲ့တဲ့အတွက်အတိုက်ခံညွန်ပေါင်းအဖွဲ့ National Super Alliance ကရွေးကောက်ပွဲနေ့ကလေးကပြောဆိုလာတာပါ။တနင်္လာနေ့ကျနာပွဲတစ်ခုလုံးဟာ Mr. Odinga နဲ့သမ္မတကင်ညာသားတို့ရဲ့ရှင်းနေတွေကသူတို့ဘက်ကအဆိုးရေးတင်သွင်းကြဖို့စီစဉ်ထားတာဖြစ်ပါတယ်။ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့အရင်ဆုံးစပါမယ်ရှင်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသအတွင်းကစစ်ဘေးရှောင်ဒုက္ခသည်တထောင်နီးပါးမောင်တော်နဲ့ရစ်တောင်မှာရှိတဲ့အလိုတော်ပြည့်ဖုံးတော်ကြီးအကြောင်းမှာခိုလုံနေကြရတယ်လို့ဒုက္ခသည်ဥယျာဉ်တွေကလည်းပြီးတိုးလာနေစေဖြစ်ပါတယ်။ရခိုင်စစ်ဘေးရှောင်တွေကိုအကူအညီပေးနိုင်ဖို့အတွက်အလိုတော်ပြည့်ဆရာတော်ကရန်ကုန်မှာအကူအညီကယ်ဆယ်ရေးဌာနဖွင့်လှစ်လိုက်ပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေပြစ်ခတ်မှုတွေမိရှို့ဖျက်ဆီးမှုတွေဖြစ်ပွားပြီးမှတော့ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်အတိုင်းဝိုင်းကဒေသခံတွေဟာနှီးစက်ရွာကိုထွက်ပြေးခိုလုံနေထိုင်နေကြတာပါဒီထဲမှာရခိုင်ပြည်မောင်တော်နဲ့ရသေးတောင်ကဒုက္ခသည်တထောင်နီးပါးဟာအလိုတော်ပြည့်ဖုံးတော်ကြီးကျောင်းမှာခိုလုံနေတာယာယီလက်ခံပေးနေရတွေရှိနေတယ်လို့ဆိုပါတယ်ဒီအတွက်ရခိုင်ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ကူညီကယ်ဆယ်ရေးဌာနကိုရန်ကုန်မှာဖွင့်လှစ်လိုက်ပြီးဒုက္ခသည်တွေကိုအကူအညီပေးသွားမှာဖြစ်တယ်ဆိုပြီးအလိုတော်ပြည့်ဆရာတော်ကြီးရဲ့လက်ထောက်ဆရာတော်အရှင်ကုမာရကအခုလိုမိန့်ပါတယ
်အခုဦးစင်းတို့မောင်တော်အလိုတော်ပြည့်ကျောင်းမှာဟို400ကျော်ရှိတယ်ဒုက္ခသည်ပေါ့နော်တေးတောင်ဦးစင်းတို့အလိုတော်ပြည့်ကျောင်းမှာဆိုလို့ရှိရင်400နေပါလောက်ရှိတာပေါ့ဆိုတော့အဲဒီဒုက္ခသည်တွေတော်တော်လောလောဆယ်မှာစားဝတ်နေရအဝတ်အဖြစ်အကျန်းမာရဲ့အတွက်အမလိုအပ်တဲ့သူတို့စိတ်ခွင်ရတယ်ဖြစ်ဖို့အတွက်ကိုတော့ဦးစင်းတို့ရေးပေါ်လိုအပ်နေတာပေါ့နော်အမဦးစင်းတို့ဒီမင်းရနေစပြီးတော့ပေါ့နော်ဒီခိုင်းစစ်ပစ်ချောဒုက္ခသည်များအတွက်ကိုဦးစင်းတို့ရံမျိုးတောင်မွေပေါ့နော်အလိုပါပြီးကြောင်းမှနေပြီးတော့ဒီတန်းပြပါဘူးသူမဆိုးဘူးပေါ့နော်လာရောက်ပြီးတော့ဒီကနေပါတယ်ပေါ့
အခုဆိုရင်လက်ပတ်ဆက်သွယ်ရေးခက်ခဲနေတာကြောင့်ဒုက္ခသည်တွေကယ်ဆယ်ရေးလုပ်တဲ့အခါမှာမလွယ်ကူတဲ့အကြောင်းနဲ့လူသူအရောက်ပေါက်နေတဲ့နေရာကလူမှုအတော်များများကိုကယ်ထုတ်ဖို့ကခက်ခဲနေစေဖြစ်တယ်လို့ဆိုပါတယ်
။တလော့အနေထားဆိုရင်ဦးစင်းတို့ဒီအထက်ပြူးမားတို့တမန်ပါတို့တောင်ပြိုတို့အိုက်သာတင်ချင်းရှောင်းတို့ရှမ်ပင်တို့မကူရတော့ပေါ့လေ။အဲ့ဒီဖက်တွေမှာဆိုလို့ရှိရင်ဟို transportation တွေကတိတ်မကောင်းဘူးပေါ့လေ။မကောင်းတဲ့အခါကျရင်တော့တော်လာပေါ့တိတ်ခက်ခဲတာပါ။အဲ့တော့တက်မတော်နဲ့နေပြီးတော့ရေးလုံချုံလေးကတော်ပြီးတော့အကုန်လုံးဟိုသူတို့ကေထုတ်ပေါ့လေ။ဟိုအဲ့တော့တချို့နေရာတွေကြာနေတော့လဲ တော်လာကွာခက်ခဲရှိရယ်လမ်းနဲ့မမိုင်းနဲ့ထောင်းတာကတော့ပဒားတွေကိုဖြည့်ဆည်းထားတာတော့မနေ့ကဆိုရင်900မိန်းမလောက်ကနေဝိုင်းထားတာပေါ့ဒီမြင်နေရတာပေါ့အချင်းဖက်သမားတွေလည်းအဲ့လိုအားတွေကိုနေပြီးကြေထုံးနေရတာပေါ့နော်ခက်ခဲတွေကတော့အများကြီးရှိနေတာပေါ့အဲ့တော့တချို့ကြမယ်တော့လေလေဆိုင်ကျော်တို့အခက်ကလာတဲ့လူတွေမောရဝတီတို့ရှင်ရင်အေးတို့အခက်ကလာတဲ့လူတွေကြတော့ဦးဇင်းတို့ကြောက်မှာတော့ခုံမုံပြီးတော့တောင်းဝင်ယူပြီးတော့တရားသမားတော့ဥဆောင်ပြီးတော့လုပ်ပေးနေတာပေါ့နော
်ပြီးခဲ့တဲ့အပတ်ကစပြီးမောင်တော်ဒေသမှာရှိတဲ့ရဲတပ်ဖွဲ့ရဲ့ကင်းစခန်း20ကျော်ကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့ကြပြီးလူပေါင်း104ဦးသေဆုံးခဲ့ကြရတာပါဒီအတွက်နှစ်ဖက်အတိုင်းဝိုင်းနှစ်ခုလုံးကကြီးဆက်ရံမှာထွက်ပြေးခိုလုံနေကြရမှာတချို့ဒုက္ခသည်တွေကတော့ရခိုင်ဖုံးတော်ကြီးကျောင်းတွေမှာခိုလုံနေကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြပါတယ်အခုချိန်ထိတော့ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်မှုတွေမရှိသေးတဲ့အတွက်အဲ့ဒီဒေသမှာနေထိုင်သူတွေဟာသူတို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်
မအေးအေးမသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်တဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့နေမြင့်ရှင်းလင်းမှုကြောင့်အရက်သားတွေပါတည်ဆုံမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လွန်စွာစိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အထွန်နီယိုဂူတာရက်စ်ကမနစ်တနင်္လာနေ့ကပြောကြားလိုက်ပါတယ်ဒါအပြင်ဘေးကင်းလုံခြုံရာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုလည်းဆက်ပြီးလက်ခံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမြစ်တာရခံလိုက်ပါတယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချထားတာပါဒီအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းမှုကြောင့်အရက်သားတွေပါအသက်သေဆုံးမှုတွေရှိနေတဲ့အခြေအနေကိုအထူးစိုးရိမ်နေတာနဲ့ပတ်သက်လို့မနေ့ကအတွင်းရေးမှူးချုပ်ကနေပြီးတော့ကြေညာချက်ထုတ်ပြန်ရမှာနှစ်ဖက်အတိုင်းဝိုင်းမှာဒုက္ခရောက်နေသူအားလုံးကိုလိုအပ်တဲ့အကူအညီတွေပေးဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့တိုက်တွန်းထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်မက်သီးယပ်ဂီလ်မန်က VOA ကိုအခုလိုပြောပါတယ
် For the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine State
ကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးကာလအတွင်းအရသာပြည်သူတွေပါအသက်ခံရတယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ကအလုံးမဲ့ဆိုရင်မကင်ဖြစ်ပါလေ။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးတပ်တွေတိုက်ခိုက်ခံခဲ့ရပြီးအခုနောက်ဆုံးတစ်ကြော့အကြမ်းဖက်မှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုတွေကိုအတွင်းမှုချုပ်ကပြစ်တင်ရှုတ်ချပြီးအကြမ်းဖက်မှုဖြစ်ပွားစေတဲ့အခြေခံကြောင်းရင်းကိုဖြေရှင်းနိုင်မှုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခရောက်တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထပ်ပြီးတော့သိပေးပါလေ။
ဒါအပြင်ကိုဖီအာနန်ရဲ့အစင်ခန်းစားပါအကြံပြုချက်တွေကိုလည်းအတွင်းမှုချုပ်ကအပြည့်အဝထောက်ခံပြီးမြမအစိုးရအနေနဲ့ထိထိရောက်ရောက်အကောင့်ထဲဖော်ပေးဖို့ကိုလည်းအတွင်းမှုချုပ်ကတိုက်တွန်းထားပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ်မက်သီးယပ်ဂီလ်မန်ကအခုလိုပြောပါတယ
်။ Recognizing that Bangladesh has hosted generously refugees from Myanmar for decades.
ဆယ်စုနှစ်ပေါင်းများစွာမြန်မာနိုင်ငံကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကသဘောထားကြီးစွာလက်ခံခဲ့တာကိုလည်းအတွင်းမှုချုပ်ကအသိမှတ်ပြုသလိုတစ်ချိန်တည်းမှာပဲကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့လဲအာဏာပိုင်တွေကိုမြစ်တာရက်ခံပါတယ်ထွက်ပြေးလာသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးတချို့ကထိခိုက်တံရရရထားပါတယ
်မြန်မာဆွေရအနေနဲ့လူသားချင်းစာနာမှုအေဂျင်စီတွေကိုအကူအညီနဲ့အကောက်အွယ်လိုအပ်နေတဲ့လူအဖွဲ့အစည်းထံကိုအဟန့်အတားမရှိလွတ်လပ်စွာသွားလာခွင့်ပြုရေးအာမခံပေးဖို့အတွေးမှုချုပ်ကတောင်းဆိုကြောင်းလဲမက်သီးယပ်ဂီလ်မန်ကဆိုပါတယ်အခုလိုဆောင်ရွက်ရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးကိုကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေပေးဖို့အဆင်သင့်ရှိနေကြောင်းအတွေးမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တနင်္ဂနွေနေ့ကနိုင်ငံတော်အတိုင်ပင်ခံရုံးကနေထုတ်ပြန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့ကြေညာချက်တစ်ခုမှာအချို့ INGO ဝန်ထမ်းတွေဟာအကြမ်းဖက်သမားတွေကိုအကူအညီတွေပေးခဲ့ကြောင်းသတင်းတွေထွက်လာပြီးအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေကြောင်းဖော်ပြထားပါတယ်။ဒီကြေညာချက်ဟာမြန်မာအစိုးရရဲ့တာဝန်မဲ့မှုကိုပြနေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမနေ့ကတုံ့ပြန်ပြောဆိုခဲ့ကြပါတယ်။အဲ့ဒီတည်းကနယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ John Sifton ကတော့
It's absolutely outrageous that the government would make an accusation like this without
မြန်မာအစိုးရကအခုလိုမျိုးတတိအထောက်အထားမရှိဘဲဆွဆွဲဖော်ပြချက်ကိုလုံးဝလက်ခံနိုင်စရာမရှိပါဘူး။အထူးသဖြင့်ဒီအဖွဲ့တွေဟာရခိုင်ပြည်နယ်မှာရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ပင်ပန်းခံမနာမနေစ조사ဆောင်ရွက်နေတာပါတကယ်တမ်းမှာဒီလိုအကူအညီတွေကိုအစိုးရကလှုပ်ဆောင်ရမှာဖြစ်ပါတယ်တကယ်လို့ဒါအစိုးရကသူ့တာဝန်ဖြစ်တဲ့နိုင်ငံသားဥပဒေပြင်ဆင်ဖို့ တရားဥပဒေစိုးမိုးရေးရှိဖို့အမျိုးသားယဉ်ကျေးစရေးစတာတွေကိုကြည့်ပြအောင်ဖြေရှင်းပေးမယ်ဆိုရင်ဒီလိုမတည်ငြိမ်တာတွေဖြစ်လာမှာမဟုတ်ပါဘူး
။မေယူတောင်ပေါ်ကအကျန်းဖက်သမားတွေခိုးအောင်နဲ့စခန်းချရာတဲတွေမှာကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကဖြန့်ဝေတဲ့စွမ်းအားဖြင့်ဘစ်ကစ်တွေတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ WFP အနေနဲ့အသေးစိတ်အချက်အလက်တွေကိုသိရှိလိုကြောင်းမြန်မာအစိုးရကအကြောင်းကြားထားတယ်လို့ WFP ကသတင်းဌာနတွေကိုတုံ့ပြန်တဲ့အီးမေးလ်မှာရေးသားထားပါတယ်။ဒါအပြင်အဲ့ဒီကြေညာချက်မှာအကျန်းဖက်သမားတွေအကျန်းဖက်အုပ်စုတွေလို့အစိုးရကတရားဝင်ကြေညာထားတဲ့အတွက်insurgents call the bone ဆိုပြီးအမျိုးမျိုးရေးသားဖော်ပြချက်တွေကိုသတင်းမီဒီယာတွေအနေနဲ့သတိထားကြဖို့မြန်မာအစိုးရကပြောဆိုထားပါတယ်ရှင
်။ Russia Mafia August 25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းပေါင်း30နီးပါးတစ်ချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်ရေးတွေစစ်ပီးဒုက္ခတွေတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးတော့လုံခြုံရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုတဲ့ပြင်ရခိုင်မြောက်ပိုင်းဒေသလုံခြုံရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာဏာပိုင်တွေအတွက်တော့ကြီးမားတဲ့စိန်ခေါ်ချက်တစ်ရပ်ပါ။ဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြူပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြူပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရားရည်လိုင်းဆွေးနွေးခန်းအစီအစဉ်ကိုအခုည9နာရီခွဲမှထုတ်လွှင့်မှာမို့စောင့်မျှော်နှားဆင်နိုင်ကြပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကတရားရည်လိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုဆက်လက်ပြီးတော့မြမငင်းချင်းရေးတွေ့ဆုံဆွေးနွေးမှုအပေါ်မြောက်ပိုင်းဒေသတိုင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့သဘောထားတွေကိုတင်ပြပေးပါမယ်။မြမအစိုးရရဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးရမှာတီးခြားတစ်ဖွဲ့ချင်းစီတွေ့ဆုံဆွေးနွေးမှာမဟုတ်ပဲကော်မတီအစုအဖွဲ့လိုက်ဆွေးနွေးသွားမယ်လို့မြောက်ပိုင်းဒေသတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC တာဝန်ရှိသူတွေကပြောပါရယ် FPNCC အဖွဲ့အနေနဲ့ NCA လမ်းကြောင်းကိုအယုံအကြည်မရှိသလိုသုံးဝင်ဆိုင်အခြေခံပုံစံမျိုးနဲ့တွေ့ဆုံဆွေးနွေးဖို့လိုလားတယ်လို့လည်းပြောပါရယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကဖွဲ့ခွန်တော်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကနေမြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တရားသဖွဲ့ချင်းတွေ့ဆုံဆွေးနွေးမှာမဟုတ်ဘူးလို့ BSLF ပလောင်ပြည်လူမျိုးရေးတာဝန်အသွင်းမှုဗိုလ်မှူးကြီးတာဖုံးကျော်ကပြောပါရယ
်မြမတက်မတော်ရေမြမအစိုးရကျွန်တော်တို့ကိုခွဲပြီးတွေ့မယ်တဖွဲ့ချင်းတွေ့မယ်စသည်ပြောတဲ့ဟာကိုကျွန်တော်တို့ကမတွေ့နိုင်ဘူးစတိုမတီအနေနဲ့ပဲတွေ့မယ်ဒီလိုပဲဆက်လက်ရည်တည်ထားပါ
ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကနေ24ရက်နေ့ထိ UWSA ဝပြည်သွေးစည်းညိုရေးပါတီထိန်းချုပ်ရာပန်ခန်းတီရမှာတိုင်းတလက်နက်ကဖွဲ့ခွန်ဖွဲ့ကနေပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီအစည်းအဝေးကိုကျင်းပခဲ့ပါရယ်ဒီစည်းဝေးကနေနိုင်ငံရေးပြဿနာကိုလွတ်သွေးကြကြဆွေးနွေးနိုင်တဲ့အခင်းချင်းမျိုးကိုဆွေးနွေးခဲ့ကြတယ်လို့ဘုံမူကြီးတာဖုံးကျော်ကဆက်ပြောပါရယ
်ကျွန်တော်ပြောပါရည်ဒီချက်ကအဲဒီမှာအစိုးရရဲ့အစီအစဉ်ကျွန်တော်ဘယ်လိုမှအယုံကြည်မရှိဘူးတကယ်နဲ့တွေ့ကြနိုင်တဲ့အပိခရဆွေးစားချက်ကျွန်တော်လည်းပြုလုပ်တယ်ပြီးတော့နိုင်ငံရေးဆွေးနွေးနေရာလဲအခုလို20ရာစုပြည်လုံးအခင်းချင်းနဲ့အန်တီကထွက်လာတဲ့ပေါ်ပေါက်လာတဲ့ဒီနိုင်ငံရေးမှုပေါင်းနဲ့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ကျွန်တော်ပိုင်းသားတွေတကယ်ပါဝင်တင်ပါဝင်ထိုက်တဲ့ကျွန်တော်တို့သုံးဝင်ဆိုင်အခြေခံပုံစံမျိုးကိုနိုင်ငံရေးပြဿနာကိုလက်တွေ့ကြကြဆွေးနွေးနိုင်တဲ့အခင်းချင်းမျိုးကိုကျွန်တော်တို့ဆွေးနွေးကြတယ
် FNCC အနေနဲ့အစိုးရတက်မတော်တိုင်းရင်းသားလက်နက်ကဖွဲ့စည်းသုံးဖွဲ့ဆိုင်ပုံစံနဲ့ဆွေးနွေးဖို့လိုလားတယ်လို့သူကဆိုပါတယ်အဖွဲ့အနေနဲ့လာမယ့်သတ္တရချိန်23ရာစုပင်လုံညီလာခံစည်းဝေးကိုအစိုးရဘက်ကတက်ရောက်ဖို့တရားဝင်ဖိတ်ကြားလာမယ်ဆိုရင် FNCC အနေနဲ့တစုတစည်းတည်းတက်ရောက်သွားမယ်လို့လည်းစုံပြထားပါတယ်ဒီစည်းဝေးကနေ FNCC ခေါင်းဆောင်ဖြစ် UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီဥက္ကဋ္ဌဦးပေါ့ယူချမ်းကိုကော်မတီဥက္ကဋ္ဌဖြစ်ရွေးချယ်ထားပြီးကချင်ဖွဲ့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ပါလကိုတော့ကော်မတီဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခန့်ခဲ့ပါတယ်ပန်ခမကျင်းပခဲ့တဲ့ FNCC ဖွဲ့ဝင်စည်းဝေးကိုဝပြည်သွေးစည်းညွှန်ရေးပါတီ UWSP ကချင်လွတ်လပ်ရေးဖွဲ့ KIO ရှမ်းပြည်သွေးရေးပါတီ SSPP ပလောင်ပြည်နယ်လူမျိုးရေးသားဦး BSLF မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကံအဖွဲ့ရခိုင်တမတော် AA နဲ့အမျိုးသားဒီမိုကရေစီမဟာမိတ်တမတော် NDAA မိုင်းလာဖွဲ့တို့ထိပ်တည်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒါ့အပြင် FENCC အဖွဲ့နဲ့နိုင်ဟန်တာဥဆောင်တဲ့ UNSC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်ဖွဲ့နဲ့လည်းဩဂုတ်လ25ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဘူမှုကြီးတာပုံကျော်ကအခုလိုဆက်ပြောပါတယ
် UNFC အဖွဲ့နဲ့ကျွန်တော်တို့တွေ့ဆုံတဲ့ဟာကအဓိကကတော့ UNFC ကတော့ရွေးချယ်နိုင်ဖို့အခွင့်အရေးတွေတိတ်နေတယ်နည်းနည်းအကန့်အသတ်တွေတိတ်များတဲ့အတွက်ကြောင့်အခု NCE ထဲမှာလိုက်ပါပြီးဆူးနေရတဲ့အပိုင်းဖြစ်တယ်ဥပမာ NCE ကိုပြုပြင်တောင်းလဲပြီးတော့မှကြောင်းလဲတဲ့အချက်ရှိချက်ကိုတင်ထားပါတယ်အဲ့ဒီအပေါ်မှာရက်တီပြီးတော့မှဆောင်ရွက်တောင်းတဲ့ဆိုတဲ့အနေထားမှာဒါ UNFC ရဲ့ဆောင်ရွက်နေတဲ့ဟာဆိုတော့အဲ့ဒီရက်တီချက်ကိုကျွန်တော်တို့ UNFC ကောင်းဆောင်ရင်းနဲ့ကျွန်တော်အပြင်လာဆွေးနွေးကြတယ်ရှင်းရှင်းမှာကျွန်တော်ဘယ်လိုကောင်းဆောင်နိုင်မလဲကျွန်တော်တို့ဆွေးနွေးကြတယ် UNFC ကလက်ရှိရက်တီချက်ကိုလည်းကျွန်တော်တို့နိုင်ငံရေးရစာနာနားလေတယ်ဆက်လက်တောက်ခံရဖို့ဆိုပြီးတော့ကျွန်တော်အပြန်အလှန်ဆွေးနွေးနေတဲ့အကြံအစည်ရှိပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ UNSC ဖွဲ့ကလည်းနှုတ်ဆက်ဖို့နှုတ်ဆက်စာပေးပို့ထားတဲ့အတွက်လက်ရှိ UNSC သွင်းမှာမွန်ပြည်ထပါတီ၊ကရင်နေမျိုးရသုတ်သက်ရေးပါတီ၊ရခိုင်မျိုးရကောင်စီ ANC ၊လာဟုဒီမိုကရက်တစ်အစည်းအရုံး ATU စတဲ့၄ဖွဲ့သာကြံရှိနေပါတယ်။မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးကော်မတီ FENCC အနေနဲ့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းတွေဆွေးနွေးနိုင်ဖို့အစိုးရကုစားပြုကုစားလက်ဖွဲ့ဖွဲ့စည်းပေးဖို့ကိစ္စကိုအများဆုံးကောင်တယ်ဖော်ပေးဖို့ဩဂုတ်လ24ရက်နေ့ရက်စွဲနဲ့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့တရုတ်နိုင်ငံဘက်ကသွားလာရေးလုံခြုံရေးပိုင်းတွေဖြင့်ဂျာဝင်ညှိနှိုင်းမှုတွေလှုပ်ဆောင်ပေးဖို့ကိုလည်း FENCC ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ပေါ်မှာမြန်မာအစိုးရဘက်ကအကြောင်းပြန်လာတာမျိုးမရှိသေးသလိုဘယ်ရက်နေ့မှတွေ့ဆုံနိုင်မလဲဆိုတာသိရှိဖို့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့အတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူး။လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ရေးသင်းမှနေဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တည်င်းပြပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 Jodu ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ဒိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကြေညာပေးပါမယ်ရှင
်ရှခိုင်းပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုကိုစစ်တပ်ဖက်ကဂိုင်းတွယ်တဲ့နေရာမှာအစိုးရရဲ့အဆုံးအဖြတ်ကိုရယူဆောင်ရွက်ရတာဖြစ်တယ်လို့တပ်မတော်ကဒီကနေ့ပြောဆိုပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုကင်တွယ်ဖို့တပ်မတော်ဘက်ကနိုင်ငံရဲ့လုံခြုံရေးဆိုင်ရာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူလိုပေမဲ့အဓိကအဆုံးအဖြတ်ကတမရပေါ်မှာမူတည်တယ်လို့လည်းပြောဆိုသွားပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံခြေဆိုင်နိုင်ငံတကာစစ်တမ်းမှုတွေသတင်းမီဒီယာတွေတက်ရောက်မေးမြန်းဆွေးနွေးပါတယ်။မောင်တော်ဒေသအကြမ်းဖက်မှုတွေကိုကင်တွယ်ရှင်းလင်းတဲ့နေရာမှာတပ်မတော်ဘက်ကနယ်မြေဒေသအခြေအနေကိုကြည့်ပြီးစစ်အင်အားနဲ့ရဲတပ်ဖွဲ့အင်အားကိုအသုံးပြုနေတယ်လို့လည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကဒီကနေ့အင်ကာနဲ့မနေ့အစောပိုင်းမှာဂျပန်နိုင်ငံပေါ်ကနေဒုံးကျည်တစဉ်ပြစ်လွတ်ဆန့်သက်ခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားအစိုးရတို့ဘက်ကချက်ချင်းတုံ့ပြန်ပါတယ်။ဒုံးကျည်ကအပိုင်း၃ပိုင်းကွဲထွက်သွားပြီးတဲ့နောက်ဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းရဲ့အရှေ့ဘက်ပစိဖိတ်သမုဒ္ဒရာထဲကိုချက်ရောက်ခဲ့တာလို့ဂျပန်ဘက်ကပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကဒုံးကျည်ဆန်းသက်မှုကိုတုံ့ပြန်ပြောဆိုတာမှာတော့ဒီလိုတရားလွန်ပြုမှုဆောင်ရွက်ချက်တွေဟာမကြုံစဘူးကြီးမားတဲ့ချင်းချမှုဖြစ်ပြီးဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကျိုးပေါက်ပျက်စီးမှုဖြစ်တယ်လို့ပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ရှေ့တောင်ပိုင်းမှာအပူပိုင်းမုံတိုင်းဟာဘေးဝင်ရောက်သွားပြတဲ့နောက်ဒီကနေ့အထိမိုးအသည်းအထန်ဆက်ရွာနေပြီးနိုင်ငံရဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ဟျူစတန်မှာစိုးစိုးဝါးဝါရေကြီးနေပါတယ်။ကြာသာပတိနေ့ရောက်မှဒေသတွင်းကနေလုံးဝထွက်သွားမဲ့မုံတိုင်းကြောင့်နောက်ထပ်မိုးရေချိန်တွေလည်းထပ်တိုးလာနေပါတယ်ရှင်
။တရင်အတင်းချုပ်ကိုမတင်ငင်ထိုက်ကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.